မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇူလိုင်လ18ရက်ခြားသာဝေးနေ့ညနေခင်းမှာမာဝါသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ကထိုးနှက်ဝေဖန်တာခံရတဲ့အမျိုးသမီးအောက်လွတ်တော်အမတ်ဟာသမ္မတနဲ့ထောက်ခံသူတွေကို Twitter လူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကဒေသတွေကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာထုတ်ကိုယ်ဆောင်ကသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုယ်စော်ဝင်လိုက်နေတူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့
The human rights situation of Myanmar has created and is continuing to create serious regional issues for South and Southeast Asia.
မြန်မာနိုင်ငံရဲ့လူခွင့်အခြေအနေဟာဒေသတွင်းအတွက်ဖာစိုးရိမ်စရာအနေထားတွေရှိလာနေတယ်လို့မြန်မာနိုင်ငံလူခွင့်အခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုမစ်စီယန်ဟီလီပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်အမေရိကန်သမ္မတထရမ့်ဟာမနေ့ကတော့ကမ္ဘာထွန်းကဘာသာရေးပြည်နယ်မှုကနေထပ်ပြီးလွတ်မြောက်လာကြတဲ့သူတွေနဲ့တွေ့ဆုံခဲ့ပြီးတော့အဲဒီထဲမှာမြန်မာနိုင်ငံက၄ဦးလဲပါဝင်ခဲ့တဲ့အကြောင်းဒါပြင်မန္တလေးမြို့စီမံတရားရေးကော်မတီဝယ်ဦးရဲမြတ်သူနဲ့ VOA တွဲဆုံမေးမြန်းခန်းတို့ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေရရင်ဆိုမာလီယာနိုင်ငံကိုပြန်လာပဲကောင်းတယ်ဆိုပြီးထပ်တလဲလဲပြောနေတဲ့အောက်လွတ်တော်အမတ်အီရမ်အိုမာသမ္မတနဲ့ထောက်ခံသူတွေကို Twitter လူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်။လူလူကရွေးချယ်တဲ့အောက်လွတ်တော်ထဲမှာထိုက်ထိုက်တန်တန်ရောက်ရှိနေတာသာဖြစ်ပြီးသမ္မတအနေနဲ့ဒါဝင်ဆန်ရလိမ့်မယ်လို့လည်းမနေ့ကပဲအိုမာကပြောလိုက်တာပါအသားရောင်ရှိသူအမျိုးသမီးအောက်လွတ်တော်အမတ်၄ဦးရဲ့တိုင်းပြည်ပေါ်တစ္ဆာရှိမှုကိုမျိုးဝန်ထုတ်နေပြီးနေရပြင်သင့်တယ်လို့ပြောနေတဲ့သမ္မတထရန့်က၄ရက်ဇက်တိုက်ဆိုသလိုဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာပဲလွတ်တော်အမတ်အိုမာကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်သမ္မတထရန့်ကတော့မနေ့နောက်ပိုင်းတော့မြောက်ကယ်ရိုလိုင်းနားပြည်နယ်ကစီယွန်ခီးစင်မှာလည်းအလားတူဆက်လက်ထိုးနှက်ပြောဆိုခဲ့တာပါအင်္ဂါနေ့မှာတော့သမ္မတထရန့်ရဲ့လူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပေးပြောဆိုခဲ့တဲ့ပေါ်ရှုတ်ချတဲ့အဆိုတရက်ကိုအတိုက်ခံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာဆုံးဖြတ်ရမှာတော့သမ္မတရဲ့ Republican Party ကလွှတ်တော်အမတ်၄ဦးပါဝင်ထောက်ခံမဲ့240ကန့်ကွက်မဲ့189မဲနဲ့အတည်ပြုခဲ့ပါတယ
်။အီရန်နိုင်ငံဒေါ်လာရေးအဆောင်တက်ကရင်နာမောင်ခိုတင်ပို့တယ်ဆိုတဲ့ဆွဆွချက်နဲ့နိုင်ငံခြားရင်နာနဲ့တင်မော်ဒဇင်ကိုဒီကနေ့ပဲဖမ်းဆီးလိုက်ကြောင်းနိုင်ငံမှာရုပ်မြင့်တင်ရသတင်းဌာနကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံလာရက်ကျွန်းတောင်ဘက်ဟော့မုစီလက်ကျမှာတင်းငွေနေကဂျာပြဟန်တာဖန်စီခဲ့တဲ့တင်မောပေါ်မှာတင်မောသား12ယောက်လိုက်ပါလာကြောင်းလည်းတင်းကဖော်ပြပါတယ်။အဲ့ဒီဖန်စီလိုက်တဲ့တင်မောဟာလောင်စာစီလီတာတန်းလောက်မောင်ခိုတင်ပို့မှုမှာပါဝင်ကြောင်းပြောဆိုပေမဲ့ဘယ်နိုင်ငံကတင်မောဆိုတာကိုတော့မပြောသေးပါဘူး
။ဂျပန်နိုင်ငံကျိုတိုမြို့က Animation Yoshi Studio တခုမှာမိရှုမှုဖြစ်တန်းရရှိတဲ့ဖြစ်စဉ်အတွင်းတည်ဆုံးသူလူပေါင်း23ယောက်ထက်မနည်းရှိနိုင်တယ်လို့အာမာအနာဘနီကခန့်မှန်းထားပါတယ်။Kyoto Animation Company ရဲ့တုံးထက်အစားအုပ်မိလောင်မှုအတွင်းတည်ဆုံးသူ73ယောက်ကိုအတည်ပြုထားပြီးနောက်ထပ်10ဦးကတော့အပေါ်ဆုံးအထက်မှာသတိလင်းနေတာတွေ့ရပြီးအသက်ရှင်တဲ့လက္ခဏာမတွေ့ရဘူးလို့လည်းမိသက်တပ်ဖွဲ့ဝင်ကပြောပါတယ်မိလောင်မှုအတွင်းစိုးရိမ်ရတဲ့အခြေအနေရှိသူတချို့ပါဝင်လူပေါင်း30ကျော်လဲတရားရခဲ့တာပါအစားအုပ်ထဲပေါက်ထွင်းဝင်ရောက်ခဲ့တဲ့အမျိုးသား2ကတေချာဇန်လို့ဟောဖြစ်ပြီးလောင်စာစီနဲ့မိရှုခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်မိလောင်မှုဖြစ်ချင်းအစားအုပ်တွင်လူ80လောက်ရှိနေခဲ့တာပါမိရှုသူဖြစ်တန်ရရှိတဲ့အသက်40နှစ်အရွယ်အမျိုးသားကလည်းဒဏ်ရာရရှိခဲ့တဲ့အတွက်နီးစပ်အစီအုံတစ်ခုကိုပို့ဆောင်ခဲ့ရကြောင်းကျူရိုသတင်းဌာနကဖော်ပြခဲ့ပါတယ်ဝန်ကြီးချုပ်ရှင်ဆိုအဘေးကတော့မိလောင်မှုမှာထိခိုက်ဒေချာရသူတွေအတွက်ဝန်ထမ်းကြောင်း Twitter လူမှုကွန်ရက်ကနေပြောခဲ့တာပါဂျပန်နိုင်ငံဟာရာဇဝတ်မှုကြီးတွေဖြစ်ပွားမှုနှုန်းနည်းပါပေမဲ့လည်းလူသတ်မှုကြီးတွေလည်းဖြစ်ပွားလေရှိပါတယ်ပြီးခဲ့တဲ့မေလနောက်ပိုင်းမှာတော့ကလည်းကာဝါစကီမြို့မှာဒါနဲ့တက်ခဲမှုကြောင့်ကျောင်းသူမင်းကလေးရဲ့တူနဲ့အမျိုးသား2တို့သေဆုံးခဲ့ပါတယ်ဒီကနေ့မိလောင်မှုဟာဆိုရင်2016ခုနှစ်ကစလို့ဂျပန်နိုင်ငံမှာလူစုလိုက်ပြုံလိုက်သေဆုံးမှုတွေထဲမှာအဆိုးဆုံးဖြစ်ခဲ့တာပါ2016ခုနှစ်ကဖြစ်စဉ်အတွင်းမှာတော့မတန်ဆွမ်းသူတွေနေထိုင်ရာခေရာတစ်ခုကိုအမျိုးသားတစ်ယောက်ကဖောက်ထွင်းဝင်ရောက်ခဲ့ပြီးဓာတ်နဲ့ထိုးခဲ့ရာကလူ19ယောက်သေဆုံးခဲ့ပါတယ
်အိန္ဒိယနိုင်ငံအနေနဲ့လှမျက်နှာပြင်တောင်ဘက်ပိုင်းကိုလူမပါတဲ့အာကာသယာဉ်လွတ်တယ်မဲ့အစီအစဉ်ကိုလာမယ့်ဇူလိုင်လ22ရက်တနင်္လာနေ့မှာနောက်တစ်ကြိမ်ထပ်မံကြိုးစားသွားမယ်လို့အိန္ဒိယအာကာသအေဂျင်စီကပြောပါတယ်နည်းပညာပိုင်းဆိုင်ရာအခက်အခဲကြောင့်ချန္ဒရာယန်2အာကာသယာဉ်ကိုပြီးခဲ့တဲ့သတင်းတပတ်တိတိတုံးကလွတ်တယ်မဲ့အစီအစဉ်ပြတ်သွားခဲ့ပြီးတဲ့နောက်နောက်ထပ်သတင်းတပတ်အကြာမှာအခုလိုထပ်မံလွတ်တယ်မှုစီစဉ်တာပါပါဠိလိုအာကာသလအာကာသယင်လို့အမည်ရတဲ့ဂ Chandrayaan Akadayaan haa lamya nabiyin maa yishire lo yinga India ka lo tengere Akadayaan ga yashigere achele di kaima mushimishi teja on tamma lila naimbo lamya nabiyin ye wezong apayinbo go nintazwa sinte bi tuti dina pilo maa pibare. Dage lo di American dollar tantia lize tambo shire si sinta aminga meso yin India haa lamya nabiyin bo go Akadayaan ne nintazwa sinte nai ne American Russia ne tiyo nenga nu nauka ni lina nga miyao pila maba. American Piran Zukara Apollo 11 Akadayaan ne lagba bo go lu sinte nai ngere ni ngaze miyao nipale bwe go aku dirimpa atuwe maa bai jimpa kebare.
American then Yaniba Mimavada Sisenigo, Nani Chow Nagani Conan IT, Lindomida Seco, Kilohats Dickon Chow Shitonya, Lindomida Seco, Kilohats Tinganga Changane, Lindomida Nesanga, Kilohats Dittiko Changarogani, Tolan Binivarishi.
Few American then Mimavai Sisenye, Jasabin Yanikin Trinu Selechin Yanivare. Nimananga Lukuni Chiniria, Tidaringo by Yaka Lana Nature, Kurumaka Lukuni Saya Tukus Lega, Three Pila Pare, Lukuni Panarija, Ninja and Lunyu to a Suiza Chinery, Johan and Nahu, Tidaring and any one way Pishinabole, Militia and Tanning a Kizzi, Sontapi, Tanning at the Shinamo to Nimananga Lukuni Saya, Kurumaka Tukus, Yaniliga Piola Dava, Nimananga, Toka the Tango Laka, Indian, Bangladesh, Indian and Nimayashi Nichabi, Lumakumu and the Shinri Chale, Piosu Kevare, Shira. ชาวนางงามเนี่ยอาเซียนนี้เนี่ยอพ่อเองมีมานางงามลูกคุยชินิริโกอุซาปิผิดชิมุเลยไต่ตรงเลยล่ะวะแต่เราจะเข้าไปในมามีมาสิทธิ์เนี่ยจะเข้าแล้วนักการทัพเพื่อเอรูจ้าแล้วนักการปิบขัดที่เจ้าลูกวังงาดองงาดองเราโอ้ยสุขก็ทุบยืนยารีป่าวเองยืนยีผิดชิมะเมื่อพัฒนาเรื่องชินิริโกเลยทุกข์เลยก็เบี้ยวสุดตัวกันล่ะวะมีมาสุยาโลลูกคุยทุกข์เลยเต็มใจจะดีฮะทุกประเทศเนี่ยพิจารณาไม่สมบูรณ์สบีมีมานางงูวงกลมเปรียบุยืนสันทาร์ผิดไปเลย
ညမအပါဝင်ရှစ်တောင်အာရှတိုက်အတွင်းကမွေးစေဝါခိုင်းနေဟာဒေသတွင်းမှာမိုးလိုပေါ်များလာနေတဲ့ကာစီလိုလောင်စာဌာနတွေကတစင်မတ်သက်ဖက်ဒမင်းစိတ်ကြဇေယောင်ချမှုကနေတနည်းကိုအမေရိကန်ဒေါ်လာဘီလီယံ68အထိရနေကြောင်းကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒေသတွင်းကောင်းမွန်လာနေတဲ့လမ်းပန်းဆက်သွယ်ရေးကိုအနည်းချင်းနိုင်ငံတွေကဈေးကွက်တွေကတစင် ออสเตรเลียเนี่ยญี่ปุ่นနိုင်ငံတို့အထိတင်ပို့ရောင်းချနေတယ်လို့အစိုးရခံစာမှာဖော်ပြထားပါတယ်စိတ်ကြဈေးတွေကိုအလုံးအင်းနဲ့ထုတ်လို့ရောင်းချနေတာကြောင့်ဈေးတွေထိုးကျကုန်ပြီးမွေးစေဆွဲသူဥယျာဉ်လည်းများလာနေတယ်လို့ UNODC ရမီမှုဟာလေလွန်ခဲ့တဲ့9နှစ်အတွင်း30ဒေါ်လာကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်2013ခုနှစ်ကအရှိနဲ့အရှိတောင်အာရှတိုက်အတွင်းစိတ်ကြွဈေးတန်ကျင်40%ဖမ်းမိခဲ့ပေမဲ့မနစ်ကတော့တန်ကျင်130%ဖမ်းမိခဲ့တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်ဒေတာရင်းရတပ်ဖွဲ့တွေဖမ်းဆီးရမိတဲ့စီးရင်နဲ့ထောက်လိုင်းသတင်းတွေကိုအချိန်ခံပြီးဒီစင်းစရာကိုပြုစုထားတာလို့ဆိုပါတယ်
ရုရှားနိုင်ငံက F-35စက်ဂျက်တိုက်လေယာဉ်အစီအစဉ်ကနေတရားဝင်ပြဖြစ်လိုက်ပါတယ်ရုရှားနိုင်ငံကမစ်ဆိုင်းတုံးကာကွယ်ရေးစနစ်ကိုလက်ခံလိုက်တဲ့အတွက်အမေရိကန်ရဲ့အစီအစဉ်မှာဆက်လက်ပါဝင်ခွင့်ပြုဖို့မဖြစ်နိုင်တော့တဲ့ကြောင်းအင်ဂျီရောကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ မဟာမိတ်တူရကီနိုင်ငံကရုရှားရဲ့အစ်မြင့်ရေဒါထောက်လိုင်းနည်းပညာကိုအသုံးပြုဖို့ဆုံးဖြတ်လိုက်တဲ့အတွက်တူရကီနိုင်ငံထဲမှာရှိတဲ့နေတိုးဖွဲ့ရဲ့ကာကွယ်ရေးစနစ်ကိုထောက်လန်းနိုင်လိမ့်မယ်လို့လည်းအမေရိကန်ကယူဆထားပါတယ်ရုရှားလိုS-400ကာကွယ်ရေးစနစ်ဟာနေတိုးဖွဲ့မှာနောက်ဆုံးပေါ်စတက်ဂျက်တလီရဲ့အမျိုးအစားဖြစ်တဲ့အမေရိကန်ရဲ့F-35ပါဝင်မဟာမိတ်ဖွဲ့ဝင်ရဲ့တိုက ုံးကပဲပင်ဒဂွန်စစ်ဌာနချုပ်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
မေရိကန်ပြည်ထောင်စုတွေကိုဝင်ရောက်လာနေကြတဲ့တရားမဝင်ရှေ့ပြောင်းချိချနေထိုင်လူတွေကိုဘယ်လိုနည်းနဲ့အကောင်းဆုံးဟန်တားနိုင်မလဲဆိုတာကိုမက္ကဆီကိုအမေရိကတိုက်အလဲပိုင်းနိုင်ငံတို့နဲ့ဆွေးနွေးမှုတွေအဆင်မပြေဖြစ်နေတာကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာလက်တင်အမေရိကတိုက်နိုင်ငံတွေကခေါင်းဆောင်နေတဲ့အမျိုးနဲ့ရှင်းစင်ဆွေးနွေးဖို့အဲ့ဒီဒေတာကိုမကြခင်တွားရောက်ဖို့ရှိနေပါတယ်။အခုသတင်းပတ်ကုန်ပိုင်းမှာစတင်မဲ့ဒီခေတ်စဉ်အကြံပြင်းကိုအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရမော်ဂန်အော်တေဂတ်စ်ကပြောပြခဲ့တာမှာဇူလိုင်လ19ရက်ကနေ21ရက်နေ့အထိကြာမြင့်မဲ့ခေတ်စဉ်အတွင်းအာဂျင်တီးနားနိုင်ငံဘွယ်နိုအဲရစ်အီကွေဒေါ်နိုင်ငံမက္ကဆီကိုနိုင်ငံမြို့တော်မက္ကဆီကိုစီးတီးဆန်ဆာဗေရိုတို့ကိုတွားရောက်ပြီးလူညွှန်းဆိုင်ရာကိစ္စအတိတိုးချဲ့ပူးပေါင်းဆောင်ရွက်ရေးအမေရိကန်အနေနဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီအရေးတွေကိုအလေးထားလှုပ်ဆောင်ဖို့တာဏိထံချထားတဲ့ကိစ္စအတိအထူးသဖြင့်ကျူဘာနိုင်ကွာရောဂါနဲ့ဗင်နီဇွဲလာနိုင်ငံတွေကလွတ်မြောက်ရေးအတွက်ကြိုးပမ်းမှုတွေကိုအမေရိကန်ကကူညီပေးမဲ့အရေးတို့အပြင်အဲ့ဒီနိုင်ငံတွေကနိုင်ငံသားတွေစီးပွားအခွင့်အလမ်းပုံမှုကောင်းမွန်လာရေးတို့အတွက်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လှုပ်ဆောင်မယ်အကြောင်းတွေကိုဆွေးနွေးမယ်လို့ပြောပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့ကိုဇော်ဝင်းနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့တွေ့ဆုံမေးမြန်းချက်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ဆိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။မနက်ငယ်လူခွေချီနေဟာဒေသတွင်အတက်ပါစိုးရိမ်ပွဲအခြေအနေဖြစ်လာနေပြီဆိုတာသိကိုထင်ရှားနေပြီလို့မနက်ငယ်လူခွေချီနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုကပြောလိုက်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်အစုံမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဘာမောက်ခရန်ဟီလီကအဲ့လိုပြောကြားသွားတော့ပါအဲ့ပြောဆိုချက်တွေတဲကတချို့အချက်တွေကိုကောက်နှုတ်ပြီးတော့ကိုကြော်ကြော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေရဲ့ရဲကိုစုံစမ်းလေ့လာပြီးအစီအခံတင်ပြဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီကတာဝန်ပေးခန့်အပ်ထားတဲ့ပေါမောက်ခရန်ဟီလီဟာမြန်မာနိုင်ငံကိုဝင်ခွင့်မရတာကြာပြီဖြစ်ပေမဲ့သူ့ရဲ့လုပ်ငန်းတာဝန်တွေကိုဆက်လုပ်ဆောင်နေတာပါ။အဲဒီလုပ်ငန်းတာဝန်အဆက်အနေနဲ့မြန်မာအင်းနီချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့စီသွားပြီးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအချက်အလက်တွေကိုစုဆောင်းရယူတာဖြစ်ပါတယ်။ဒီခီးစဉ်ကနေအချက်အလက်အလုံးလောက်ရခဲ့ပြီးတော့မြန်မာလူခွင့်ရေးအခြေအနေရဲ့ရိတ်ခတ်မှုပါနိုင်ငံတွင်းမှာတင်အဆုံးသက်သွားတာမဟုတ်ပဲဒေသတွင်းမှာပါတက်ရောက်နေပြီလို့ပမောက္ခရန်ဟီလီကအထူးသတိပေးပြောဆိုသွားပါတယ
် Following my visit it has become more clear to me that the human rights situation of Myanmar has created
မြန်မာလူခွင့်ရေးအခြေအနေဟာတောင်အာရှနဲ့အရှေ့တောင်အာရှဒေသတွေအတွက်စိုးရိမ်ပွဲဒေသဆိုင်ရာကိစ္စရပ်တွေဖန်တီးခဲ့ဖန်တီးနေဆဲရှိတယ်ဆိုတာဒီခီးစဉ်အပြင်မှာကျွန်မအတွက်သိကိုရှင်းသွားပါတယ်အဲ့ဒီကိစ္စရပ်တွေထဲမှာဥပမာအားဖြင့်ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေမှာမြန်မာနိုင်ငံကဒုက္ခသည်တသန်းခွဲနေပါရှိနေတာမြန်မာနိုင်ငံကလူတွေကိုဒေသရင်းတစ်လျှောက်မှာလူမောင်ခိုးကူတာနဲ့ခိုးသွင်းတဲ့ဖြစ်ရပ်တွေဒေသရင်းနဲ့ဒေသအပြင်မှာမူရစေဝါကုံသွဲရောင်းဝယ်မှုစတဲ့ကိစ္စရပ်တွေပါဝင်ပါတယ်မြန်မာနိုင်ငံကနေသူတို့စီမှာဖြစ်လာတဲ့ဒီဆိုရင်ပဲအကောင်းဆုံးကိစ္စရပ်တွေဟာဒေသရင်းကနိုင်ငံတွေအပေါ်မှာတိတာထင်ရှားတဲ့တည်ရောက်မှုတွေဆက်ပြီးရှိနေတယ်ဆိုတာကိုမြန်မာအိန္ဒိယနိုင်ငံတွေအနေနဲ့မဖြစ်မနေအသီးမှာပြုကြရမှာဖြစ်ပါတယ်
ဒီအတွက်ကြောင့်ဒေသတွင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့အခါမှာမြန်မာလူခွင့်ရေးကိစ္စကိုဆွေးနွေးရမယ့်အကြောင်းအရာတစ်ခုအဖြစ်အခိုင်အမာထည့်သွင်းသင့်တယ်လို့ပေါမောက်ခရန်ဟီလီကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုဦးစားပေးကိစ္စရပ်ဖြစ်သတ်မှတ်ဖို့နဲ့လူခွင့်ရေးကိုလေးစားဖို့ကာဝယ်ဖို့နဲ့အပြည့်အဝဖော်ဆောင်ရမယ့်တာဝန်တွေကိုမြန်မာအစိုးရအနေနဲ့လိုက်နာလှုပ်ဆောင်လာအောင်လုပ်ဖို့အရှေ့တောင်အရှနိုင်ငံများဖွဲ့အာဆီယံကိုလည်းပေါမောက်ခရန်ဟီလီကအခိုင်အမာတိုက်တွန်းသွားပါတယ်။ထိုင်းနိုင်ငံမှာသူရောက်နေချိန်တွင်မြန်မာအစိုးရဘက်ကဝင်ပြီးနှောက်ယှက်တာကြောင့်သူခီးစဉ်တစ်ဒီတစ်ပိုင်းကိုဖျက်ပစ်ခဲ့ရတယ်လို့ပေါမောက်ခရန်ဟီလီကပြောသွားတယ်လို့ဒါဟာတိတ်ကိုစိုးရိမ်မှုကိစ္စဖြစ်ပြီးပေါ့ပေါ်လီသဘောထားလို့မရဘူးလို့လည်းပြောပါတယ်။သူရဲ့လုပ်ငန်းတာဝန်တွေနဲ့ကုလသမဂ္ဂရဲ့တခြားလှုပ်ဆောင်မှုတွေမှာပူးပေါင်းဆောင်ရွက်သူတွေကိုဖိအားပေးချိန်ကြောက်နှောက်ယှက်လက်တွန့်ပြန်တာမျိုးတွေကိုလက်ခံမှာမဟုတ်တယ်လို့ဒီကံနေမှာလည်းမဟုတ်ဘူးဆိုတာကိုလည်းပေါမောက်ခရန်ဟီလီကမြန်မာအစိုးရကိုသတိပေးသွားပါသေးတယ်။ထိုင်းနိုင်ငံရောက်နေချိန်တွင်မှာပဲရခိုင်လူမျိုးစုလက်နက်ကိုင်ဖွဲ့ AA ကိုထောက်ခံပံ့ပိုးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံသား6ဦးကိုစင်ကာပူအစိုးရကမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့သတင်းကြားရတာကြောင့်တိတ်ကိုစိုးရိမ်မိတယ်လို့လည်းပါမောက္ခရန်ဟီလီကပြောပါတယ
် The six were arrested upon their return to Myanmar and I am told that they are now detained
အဲ့ဒီ6ယောက်ကိုမြန်မာနိုင်ငံပြန်ရောက်ချိန်မှာဖမ်းဆီးလိုက်ပြီးလက်ရှိအားဖြင့်မြန်မာထိန်းသိမ်းထားတယ်ဆိုတာမသိရသေးဘူးလို့ကျွန်မကိုပြောကြပါတယ်ရခိုင်ပြည်နယ်မှာအေအေနဲ့ဆက်ဆက်တယ်ဆိုတဲ့တန်ရရနဲ့ရခိုင်အမျိုးသားတွေကိုထိန်းသိမ်းထားခြင်းအတွင်းတည်ဆုံးတာတွေမကြသေးခင်ကဖြစ်ထားတာကြောင့်သူတို့အခြေအနေပေါ်ကျွန်မအရန်စိုးရိမ်ပါတယ်ချက်အပြင်စင်ကာပူမှာနေထိုင်ရတဲ့သူတို့မိသားစုတွေနဲ့တခြားရခိုင်တွေရဲ့ကံကြမ္မာအတွက်လည်းကျွန်မစိုးရိမ်ပါတယ်စင်ကာပူနိုင်ငံအနေနဲ့နှိပ်စက်ညှဉ်းပန်းခံရမယ့်အလားအလာရှိတဲ့နေရာတွေကိုလူတွေကိုပြန်မပို့ရဘူးဆိုတော့နိုင်ငံတကာဒလိထုံတမ်းဥပဒေအတိုင်းလိုက်နာလှုပ်ဆောင်ဖို့ကျွန်မတိုက်တွန်းပါတယ်
မြန်မာလူခွင့်ရေးအခြေအနေရေးရထဲကတက်မတော်နဲ့အေးအဖွဲ့ကြားတိုက်ပွဲတွေကိစ္စ၊ရခိုင်ပြည်မှာအင်တာနက်ဖြတ်တဲ့ကိစ္စ၊ Facebook နဲ့သက်ဆိုင်တဲ့ကိစ္စ၊ Victoria လို့အမည်ဝက်ပေးထားတဲ့ကလေးငယ်လေးဖြစ်ရဲ့မြေယာအခွင့်အရေးဆိုင်ရာအမျိုးသမီးနဲ့မိန်းကလေးတွေလင်လုံငန်းအတွက်တရုတ်ကိုလူမောင်းခိုကူးခံရတာ၊ရင်းချမ်းရေးလုပ်ငန်းစဉ်စတဲ့အခြေအနေမျိုးမျိုးနဲ့ပတ်သက်လို့လည်းပေါမောက်ခရင်းကြီးလေးကထောက်ပြပြောဆိုသွားပါတယ်။အခုခီးစဉ်အတွင်းတွေ့ရှိချက်တွေကိုအစီရင်ခံစာရေးသားပြီးစက်တင်ဘာလမှာကျင်းပမယ့်လူခွင့်ရေးကောင်စီနဲ့အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံတို့မှာပေါမောက်ခရဟင်းလီကတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ကဘာတဝမ်းကဘာသာရေးဖိနှိပ်မှုခံရသူတွေနဲ့သမ္မတ Trump တို့တွေ့ဆုံခဲ့တဲ့အကြောင်းကိုပြောပြကြပါတယ်။နိုင်ငံပေါင်း18နိုင်ငံကဘာသာရေးနှိပ်ကွပ်မှုကနေထွက်ပြေးလွတ်မြောက်လာကြသူပေါင်း28ဦးကို American သမ္မတ Donald Trump ကအင်ပီရိုမှာဗဟုသုနည်းကဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံက၄ဦးလဲပါဝင်ပြီးတော့မြန်မာစစ်တပ်အနေနဲ့ဘာသာရေးရခွဲခြားဖိနှိပ်မှုတွေကိုဆက်လက်ကျူးလွန်နေကြောင်းအမေရိကန်သမ္မတ Trump ကိုတင်ပြခဲ့ကြပါတယ်။အပြည့်အစုံကိုတော့မန်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်နိုင်ငံသားရေးဌာနကဦးစီးပြီးဝါရှင်တန် DC မှာဇူလိုင်လ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးရဲ့တစိမ့်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကဘာသာရေးဖိနှိပ်ခံရမှုမှာကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူပေါင်း29ဦးကိုမနေ့ပုတ်တဖူးနေ့ကသမ္မတဒေါ်နယ်ထရန့်ကအင်ဖြူရော်ကိုဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်။သမ္မတထရန့်ကကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုအမေရိကန်ပြည်ထောင်စုအနေနဲ့အလေးပေးကြိုးပမ်းဆောင်ရွက်နေတာကိုပြသတဲ့အနေနဲ့ဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ
်။ We know that if people are not free to practice their faith, then all of the freedoms are at risk and frankly, freedoms don't mean.
လူတွေအနေနဲ့နိုင်ငံတွင်းမှာဘာသာရေးကိုလွတ်လပ်စွာကိုးကွယ်ခွင့်မရဘူးဆိုရင်ကြံရှိတဲ့အခွင့်အရေးတွေလည်းဆုံးရှုံးရဖို့အန္တရာယ်ရှိပြီးလွတ်လပ်မှုဆိုတာလည်းအဓိပ္ပာယ်မရှိတော့ပါဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုထောက်ခံအားပေးဖို့မနာမနေကြိုးပမ်းသွားမှာဖြစ်ပါတယ်။ဒီနေ့လာရောက်ကြတဲ့လူတွေကိုလည်းကျေးဇူးတင်ပါတယ်။ဒုက္ခတွေအများကြီးဖြတ်ကျော်ခဲ့ရသူတွေဖြစ်တဲ့အတွက်ချီးကျူးပါတယ်။ဂုဏ်ယူပါတယ်။ကျွန်တော်အနေနဲ့အမြဲရည်တည်ပေးသွားမှာဖြစ်ပါတယ်
။ကမ္ဘာတဝန်းကဘာသာရေးဖိနှိပ်ခံရသူတွေကိုအင်ဖြူရော်ဖိတ်ခေါ်တွေ့ဆုံရမှာလဲသူတို့ရဲ့ကြောက်မက်ဖွယ်ကောင်းတဲ့အတွေ့အကြုံတွေအခက်အခဲတွေခံစားချက်တွေကိုသမ္မတထရန့်ကမေးမြန်းခဲ့တယ်လို့သူတို့ဘက်ကလည်းပြန်လည်ပြောကြားခွင့်ရခဲ့ပါတယ်။အဲ့ဒီတည်းမှာသမ္မတနဲ့အနီးဆုံးရက်ခွင့်ရခဲ့တဲ့မြန်မာနိုင်ငံကချင်ပြည်နယ်ကကချင်ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ KPC ကချင်နှစ်ချင်းအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အကြုံမှူးဒေါက်တာဆမ်ဆွန်ကလမ်က
We are very being oppressed and tortured by the Myanmar military government. So and then we don't have chance many for religious freedom.
ကျွန်တော်ကမြန်မာနိုင်ငံမြောက်ပိုင်းကကချင် Baptist Christian ကျောင်းကပါမြန်မာနိုင်ငံမှာကျွန်တော်တို့ Christian တွေကိုမြန်မာစစ်တပ်ကရဲစစ်စစ်နှိပ်ကွပ်နေပါတယ်ဘာသာရေးကိုလွတ်လပ်စွာကိုးကွယ်ဖို့အခွင့်အရေးလည်းသိမ့်မရကြပါဘူးဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်တွေကမြန်မာအစိုးရကိုခုခံတိုက်ခိုက်နေကြပါတယ်ဒါကြောင့် American အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုတွေကိုဦးစားပေးပြီးတိုင်းရင်းသားခေါင်းဆောင်တွေကို Democracy Federalism အောင်မြင်ရေးအတွက်အကူအညီပေးဖို့သိတ်ကိုအရေးကြီးပါတယ်မနေ့ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်လည်းသိက္ခာကျေးဇူးတင်ပါတယ
်။သမ္မတထရန့်ဖိတ်ကြားခဲ့သူတွေတဲ့ကချင်ပြည်နယ်မှာရှိတဲ့ Baptist ဘုရားရှိခိုးကျောင်းတွေကိုမြန်မာစစ်တပ်ကဘုံခွဲဖျက်ဆီးခဲ့တာတွေကိုသတင်းတော့တွေကိုလိုက်လံပြသခဲ့တဲ့အတွက်စစ်တပ်ကဖမ်းဆီးထောင်ချခဲ့တဲ့ကချင် Baptist တင်းဥစရာ2ဦးတဲ့ကတဦးဖြစ်သူလမ်ကျော်ကန်ဆိုင်လဲပါဝင်ပါတယ်။နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းအသက်မသေးလွတ်မြောက်လာခဲ့ပြီးဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေသူလည်းဖြစ်ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ ARSPH ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာအဖွဲ့ကလည်းဖြစ်မိုဟစ်လာလည်းတမထရနဲ့ဆုံနေတယ်ပါဝင်ခဲ့ပါတယ
် So I am a Rohingya from Bangladesh refugee camp So most of the refugee Rohingya refugees are willing to
ကျွန်တော်က Bangladesh ဒုက္ခသည်စခန်းကရိုဟင်ဂျာတူပါရိုဂျာဒုက္ခသည်အများစုဟာဌာနေကိုအမြန်ဆုံးပြောင်းရင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့ကိုကူညီဖို့အမေရိကန်ရဲ့အစီအစဉ်ကိုတည်လို့ပါတယ်
။တမရထရန့်နဲ့တွေ့ဆုံခွင့်ရခဲ့သူတွေထဲမှာရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းအတွက်နိုင်ငံတကာကအာရုံစိုက်လာအောင်စီယုံလှုပ်ရှားနေသူလည်းဖြစ်အစ်စိန်အချင်းတောင်မှာနှစ်ပေါင်းများစွာအချင်းကျခဲ့သူလည်းဖြစ်တဲ့မတ်ဝေဝေနူလည်းပါဝင်ပါတယ်။
မြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံ18နိုင်ငံကဘာသာရေးဖိနှိပ်ခံရသူတွေနဲ့သမ္မတထရမ့်တို့အင်ပီရိုမှာဗုဒ္ဓဦးနေကတွေ့ဆုံခဲ့ရတဲ့ပတ်သက်ပြီးတော့မန်ရင်နိုင်ဖျော်ပြသွားတာဖြစ်ပါတယ်။ကြာခင်မှာတော့မန်လေးမြို့တော်စီဝင်သားရေးကော်မတီအဖွဲ့ဝင်တို့ဖြစ်တဲ့ဦးရဲမြတ်သူနဲ့တွေ့ဆုံမေးမြန်းထားတာကိုတင်ဆက်ပေးဖို့ရှိပါတယ်။ဒီမတိုင်ခင်တော့လာမယ့်စနေညတိုင်းရည်လိုင်းအစည်းအဝေးနဲ့ပတ်သက်ပြီးတော့အသိပေးကြပါမယ်ခင်ဗျာ
။ဒေါ်ရရှင်များရှင် နိုင်ငံရေးမှစစ်တပ်ရဲ့အခမ်းအနားကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်တော်တော်များတင်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရအပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်။ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တက်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲမယ်။အနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲမဖြစ်မနေပြင်ဆင်ရဘာတွေရှိနိုင်မလဲစရာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိန့်များလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။တော်ရစနေနေ့နဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဖော်ဝင်ဆွေးနွေးခြင်းလည်းဆိုတော့အချိန်မီဆက်သွယ်ကြဖို့ကိုတိုက်တွန်းလိုပါတယ်။အခုတစ်ခါတော့မန္တလေးမြို့စီမံသားရေးကော်မတီဝင်ဦးရဲမြတ်သူနဲ့တွေ့ဆုံမေးမြန်းထားတာကိုတင်ဆက်ပေးကြပါရစေ။မန္တလေးမြို့ကြီးမှာဤပညာတွေကိုအသုံးပြုပြီးနေထိုင်သူအလုံးရဲ့လူမှုဘဝတိုးတက်အောင်လှုပ်ဆောင်ပေးမယ်။ Smart City စီမံကိန်းဟာမြို့ကန်ပြည်သူတွေရဲ့ပူးပေါင်းပါဝင်မှုကြောင့်အောင်မြင်မှုတွေရနိုင်ပြီလို့ American ပြည်ထောင်စု Washington DC မြို့တော်ကိုရောက်လာတဲ့မန္တလေးမြို့တော်စီမံသားရေးကော်မတီဝင်လက်ဖက် Smart City အရာရှိလည်းဖြစ်တဲ့ဦးရဲမြတ်သူကဗီဒီယိုကိုပြောပါရစေ။ဒါမဲ့လည်းအချက်လက်ဒီစင်းစရာတွေကောက်ခံရေးမှာတိကျဖို့လိုသလိုတခြားစိန်ခေါ်မှုတွေလည်းရှိနေသေးတယ်လို့ပြောပါတယ်။ဦးရမြတ်သူကို VOA American အသံမှာဦးသိန်းထိုက်ကတွေ့ဆုံမေးမြန်းခဲ့တဲ့အခါမှာ American ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သူကအခုလိုစပြီးတော့ရှင်းပြပါတယ်
။ကျွန်တော်တို့ဒီ Washington မှာလုပ်နေတဲ့ဒီ Smart City တဲ့ပတ်သက်တဲ့ export တစ်ခုပါရော။နောက်ပြီးတော့တို့ American ဆိုရရဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတို့လွှတ်တော်မတ်တွေတို့နောက်တစ်ခုကဒီပညာရှင်တွေတို့ကုမ္ပဏီတို့နဲ့မျိုးစုံတွေ့ပြီးတော့ကုန်သိမ်းများတင်းနေတော့ပေါ့တွေ့ပြီးတော့ကျွန်တော်တို့ဒီဖွဲ့တွေနဲ့ဒီဆွေးနွေးတာတွေတို့တိုင်ပင်တာတွေတို့ဟိုစီမံကိန်းဆွဲတာတွေတို့အဲ့အားလုံးဝိုင်းပြီးတော့လုပ်ကြတဲ့အနေထားပါဟု
တ်ကဲ
့ဒါပြီးရင်ကျွန်တော်တို့ကကျွန်တော်ဆိုလို့ရှိရင်စီရတဲ့ကိုသွားမယ်စီရတဲ့မှာရှိနေတဲ့ operation မျိုးကြီးကိုဘယ်လိုစီမံခန့်ခွဲသလဲဆိုတော့အမေရိကန်မှာလုပ်နေတာကျွန်တော်သွားလေ့လာမယ်အဲ့လိုပဲရန်ကုန်ကတယောက်ကနယူးယောက်ကိုသွားမယ်အဲ့ဒီလေ့လာချက်တွေနဲ့မူတည်ပြီးတော့မှအဲ့ဒီလူတွေနဲ့လည်းကျွန်တော်တို့ကအတွေ့အကြုံတွေတို့ခက်ခဲတွေတို့မေးကုန်မေးရမယ်သူတို့ကဒါတွေနဲ့ပတ်သက်ပြီးလှုပ်လာခဲ့တဲ့ experience တို့မှလည်းအများကြီးရှိတယ်ဆို
တော့ဒါကတော့ဦးရဲမြတ်သူတို့ခီးစဉ်နဲ့ပတ်သက်လို့ပေါ့နော်ဟို smart city လို့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာဒီနည်းပညာတွေကိုအသုံးပြုမယ်နောက်ပြီးတော့ဒီမှာမြို့ကန်တွေရဲ့နေထိုင်ဖြတ်သန်းမှုတွေမှာလွယ်လွယ်ကူကူပို့ဖြစ်အောင်အသုံးချကြမယ်ပေါ့ဥပမာဟိုဒီနေရာမှာတခုစဉ်းစားမိတာကကျွန်တော်တို့ကနည်းပညာဒီနေ့ခေတ်ဟိုအသုံးချတာဥပမာတခုအနေနဲ့ဆိုရင်ကားမောင်းတဲ့လူကGPS ဒီကျွန်တော်တို့ဂျိုးစုဆက်သွယ်ရေးဒီမြေပုံလမ်းပြမြေပုံတွေကြည့်ပြီးတော့မောင်းမယ်ကားကိုကျွန်တော်တို့ကအနာကြီးကနေပြီးတော့ဆက်နိုးနိုင်မယ်နည်းပညာနဲ့ပတ်သက်လို့ကားမောင်းတဲ့သူကဒီကားနဲ့ပတ်သက်လို့ခံစားနိုင်ပေမဲ့စိုက်ကားနင်းတဲ့လူစပင်းစီးတဲ့လူတွေမှာ GPS တန်တိုင်မို့ဆိုတာမလွယ်ဘူးအဲ့တော့တပြေးညီအသုံးချခွင့်ရတာမျိုးမဟုတ်လို့ရှိရင်ဒီနည်းပညာအသုံးချမှုဆိုတာကချမ်းသာတဲ့သူတွေအတွက်သုံးနိုင်တဲ့လူတွေအတွက်ပဲဟိုသွားပြီးတော့အသုံးသုံးမှုမြို့တယ်ဆိုလို့ဖြစ်မသွားနိုင်ဘူးလား
ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့တော်တော်များများကဒီ smart ဆိုတဲ့စကလုံးနဲ့မြင်လာလို့ရှိရင်ဒီ luxury ဖြစ်တာတို့ဒါမှမဟုတ်ရှင်တဲ့ James Bond ကားတွေအဲ့လိုမျိုးပေါ့နော်ထူးထူးဆန်းဆန်းအနေနဲ့တိတ်ပြီးတော့ဟိုနည်းပညာမြင့်မားတာကိုပြောနေမယ်ကျွန်တော်တို့များသောအားဖြင့်အဓိကကတော့ကျွန်တော်တို့ကဒီပြည်သူပတ်စံကိုသုံးရတာဟိုအခွန်ငွေကိုသုံးရတာဖြစ်တဲ့ကြောင့်မို့လို့သုံးတဲ့ပတ်စံပြန်ပြီးတော့မတန်ဘူးဆိုကျွန်တော်တို့ကသုံးလို့မဖြစ်ဘူးအဲ့ကျွန်တော်တို့သုံးတာတွေအလုံးကကျွန်တော်တို့ရဲ့ဟိုလေလွင့်တွေကိုရော့သွားပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ပြည်သူ့ရေးရဝန်ဆောင်မှုတွေကိုပိုကောင်းအောင်လုပ်တာပဲဖြစ်ဖြစ်ကျွန်တော်တို့နဲ့ပတ်သက်တဲ့အချက်လက်တွေနဲ့ပတ်သက်တဲ့ပြည်သူတွေဆက်ဆံတဲ့ချိန်မှာကျွန်တော်တို့လုပ်ရတဲ့ဟာကထိရောက်တဲ့ control လုပ်နိုင်တဲ့ခက်တယ်ဒါမှမဟုတ်ရှင်လေကျွန်တော်တို့ရဲ့ bureaucracy ရန်ရရဲ့ဟိုလှုပ်ဆောင်မှုအစ်စ်တွေကိုချော့ချနိုင်အောင်လုပ်တာဖြစ်ဖြစ်ဒီလိုမျိုးနေရာမျိုးမှာကျွန်တော်တို့အဓိကသုံးတာအဲ့တော့သူကအားလုံးအတွက်လည်းလွယ်လွယ်ကူကူဖြစ်သွားတယ်ဆိုလိုတာကကျွန်တော်တို့ရဲ့ယုံနေမှာလာပြီးတော့ပတ်စံတန်းစီပြီးပေးနေတဲ့ဌာအစီပြီးတော့မှဟိုလွယ်လွယ်ကူကူဖုန်းနဲ့ပေါ်ကနေပြီးတော့ online ပေးတယ်ဆိုတာကတကယ်တမ်းကျတော့ဘယ်လူတန်းစားမှမဆိုပေးလို့ရတယ်ဒီထက်ကိုလာစရာမလိုဘူးဆိုတဲ့ကိစ္စမျိုးပေါ့နောက်တစ်ချက်ကကျွန်တော်တို့ traffic management နေဆိုပြီးမန္တလေးမှာတော်တော်လေးလုပ်နေပြီမန္တလေးရဲ့လမ်းတွေအောက်မှာဒီ road sensor တွေရှိတယ် CCTV တွေကနေပြီးတော့ကားနံပါတ်တွေဖတ်နိုင်တယ်ကားမျိုးစားတွေခွဲနိုင်တယ်ကားနံပါတ်တဲ့အချက်လက်တွေကိုကျွန်တော်တို့က trace လိုက်နိုင်တယ်အပြင်ဒီ data တွေပေါ်ပူတည်ပြီးတော့ကျွန်တော်တို့ရဲ့ meet point နေအားလုံးကဒီရင်းနှီးနဲ့ထိန်းနေတာမဟုတ်တော့ပဲနဲ့ control center ကနေပြီးတော့မှချိတ်ဆက်ပြီးတော့ထိန်းနေတာကြီးအခုကျွန်တော်တို့ဒီမန္တလေးမှာလည်းစတယ်ဒါတွေကကျွန်တော်တို့ရဲ့ နေရတူဝရင်ကြောပိတ်ဆို့မှုကိုကာကွယ်သလိုမျိုးနောက်တစ်ချက်ကလည်းကျွန်တော်တို့မြို့မှာရှိနေတဲ့ data တွေပေါ့ရင်းနေဘလို့ procedure နဲ့သွားတယ်မြို့ကြီးကဘယ်ဘက်ကိုရွေ့နေတယ်ဘယ်ဘက်နဲ့ဘယ်ဘက်နဲ့သွားမှာဘလို့ရှိတယ်လူတွေကဘယ်နာလေးမှာနေတာများတယ်အဲ့ဒါအားလုံးကကျွန်တော်နေတိုင်းရတယ်အဲ့လိုပဲကျွန်တော်တို့ data တွေကောက်တယ်ဒီသေးစာပေးဆင်းတယ်ဆိုလို့ရှိရင်လည်းမြို့ရဲ့အချက်လက်တွေကျွန်တော်တို့ကစနစ်တကျရပြီးတော့မှ decision making လုပ်နိုင်မှုကိစ္စကဒီဒီပညာတွေသုံးတဲ့ဟာကိုကျွန်တော်ပို့လုပ်တယ်နောက်တစ်ချက်ကအမိုက်နဲ့ပတ်သက်တဲ့ကိစ္စဆိုရင်အမိုက်ကားတွေမှာကျွန်တော်တို့ကစီမံခန့်ခွဲမှုစနစ်ကလူတွေကလည်းသူစီမလာဘူးဆိုကျွန်တော်တို့ကကြည့်ပေးလို့ရတယ်။အမိုက်ကားတွေကလည်းသူ့နေနဲ့သူသွားပြီးအလုံးလုံးနေရဆိုရင်ကျွန်တော်တို့ကသူတို့ alert မပေးဘဲနဲ့စနစ်နဲ့ထိ ंछ ုပ်ထားတော့ဟိုကျွန်တော်တို့ရဲ့ဝန်ဆောင်မှုတွေပိုကောင်းလာအောင်လုပ်တာအတွေ့အကြုံပေါ့။ဒါတွေဟာဟိုလူရန်သားအလုံးကိုကျွန်တော်တို့ကရည်ရွယ်ပြီးသွားတာပေါ့။ဟုတ်ကဲ့ပေါ့နော်
။ဟုတ်ကဲ့။ဒီလို Smart City တခုအောင်မြင်မှုဆိုလို့ရှိရင
်
မျိုးတွေအောင်မြင်မှုတိုးတက်သွားရဖို့ဆိုလို့ရှိရင်လူလူရဲ့ပါဝင်မှုလည်းကျွန်တော်ဟိုအရေးကြီးတယ်လို့မြင်ပါတယ်။ဒီမန္တလေးသူမန္တလေးသားဒီဒေတာကန်ကြီးဈာမာရောဘလောက်ပူပေါင်းပါဝင်မှုအသိပညာအဲဘလောက်ဒီအခြေအနေရှိပါလိမ့်လဲခင
်ဗျမန္တလေးကကျွန်တော်တို့တော်တော်များချိတ်ဆရာလဲကောင်းတယ်တော်တော်များများကသူ့မျိုးသူသူချစ်ကြတယ်အဲ့တော့ဟိုမန္တလေးသူမန္တလေးသားတွေကလည်းချစ်တယ်မန္တလေးမှာရှိတဲ့ဝန်ထမ်းတွေကျွန်တော်တို့အစိုးရဝန်ထမ်းတွေကလည်းမန္တလေးကမွေးတဲ့လူတွေကမန္တလေးကိုတော်တော်ချစ်ကြတယ်အဲ့တော့မျိုးအတွက်ဆိုပြီးသူတို့နေမညမဝန်ထမ်းတွေဘက်ကလုပ်သလိုမျိုးပြည်သူတွေဘက်ကလည်းတော်တော်များကူညီတယ်သူတို့နဲ့ပတ်သက်တဲ့အကျိုးရှိရာတွေလုပ်ပေးတယ်ဆိုလို့ရှိရင်အားလုံးကကူညီကြတယ်နောက်တစ်ခုကဖြက်စီးတဲ့လူတွေပေါ့နှုတ်မှာဖိုင်ဘာဆွဲဖို့ကျင်းလာတူးတယ်ဘာညာဆိုလဲရက်ွက်ကကျွန်တော်တို့ဘက်ကနေပြီးတော့มาကူညီပေးတာမျိုးတွေလည်းအများကြီးရှိတယ်။အဲ့လိုပဲနောက်တစ်ခါရက်ွက်လမ်းမီလင်းမိုးတို့ဘာလို့ဆိုလို့ချင်းအခုဆိုတိန်းမှာတောင်းနဲ့တောင်းတောင်းကျော်သွားပြီရက်ွက်ကပြည်သူတွေကတို့ကတို့လှူတာပြီးတော့တို့နဲ့လည်းဒီ public consultancy သဘောမျိုးမျိုးတော်ဝင်နေတယ်ကျွန်တော်တို့ဖွဲ့နေတယ်ကလည်းအမြဲတမ်းလုံးနေနောက်တစ်ခါကျွန်တော်တို့မျိုးတော်ကနေပြီးတော့มาရွေးကောက်ခံထားရတဲ့ civic company ဝင်နေရှိတယ်တို့လည်းတို့ရက်ွက်မှာရှိနေတယ်ရက်ွက်ကဒီတွေ့ဦးတွေလိုဘာလို့နဲ့ပြင်အဲ့မှာရှိနေတဲ့ရွေးကောက်ခံဒီလွတ်တော်မတ်တွေအဲ့လူတွေနဲ့အကုန်လုံးကအမြင်နဲ့ရက်ွက်တွေထဲမှာသွားပြီးတော့မှအတူအပြေရှားတဲ့ကိစ္စကကျွန်တော်တို့ကတော်တော်လေးနီးစည်းဆက်ဆက်နဲ့ကျွန်တော်တို့ရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့မှာအထက်နဲ့အောက်နဲ့နားလည်မှုရှိတဲ့ပမာဏပုံမြင့်တယ်မြင့်တဲ့အတွက်ကျွန်တော်တို့အလုပ်လုပ်ရအရင်အဆင်ပြေတယ
်ဟုတ်ကဲ
့ဟုတ
်ကျေးဇူးတင်ပါတယ
်မန္တလေး Smart City Tower ရှိသူတို့ဖြစ်တဲ့ဦးရဲမြတ်သူကိုဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တွင်းမှာတော့သတင်းချင်းချုပ်ကိုကိုအောင်လုံးကတလက်ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေရရေးဆိုမာလီယာနိုင်ငံကိုပြန်လာပဲကောင်းတယ်ဆိုပြီးထက်ထက်လဲလဲပြောနေတယ်။ဟလုတ်တော်မှအီရဟမ်အိုမာသမ္မတနဲ့ထောက်ခံသူတွေကို Twitter လူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်။လူတွေကရွေးချယ်တဲ့အောက်လွတ်တော်ထဲမှာထိုက်ရိုက်တန်တန်ရောက်ရှိနေတာဖြစ်ပြီးသမ္မတအနေနဲ့ဒါကိုရင်ဆိုင်ရမယ်လို့လည်းမနေ့ကပဲတုံ့ပြန်ပြောဆိုလိုက်တာပါ။ဂျပန်နိုင်ငံကျိုတိုမြို့တော်က animation ရုပ်ရှင် studio တစ်ခုမှာမီးရှို့မှုဖြစ်တန်ရရှိတဲ့ဖြစ်စဉ်အတွင်းသေဆုံးသူလူပေါင်း23ယောက်ထက်မနည်းရှိနိုင်တယ်လို့အာဏာပိုင်ကခန့်မှန်းထားပါတယ်။ကျိုတို animation company ရဲ့တုံးထက်အစားအုပ်မီးလောင်မှုတွင်သေဆုံးသူ23ယောက်ကိုတည်ပြုထားပြီးနောက်ထပ်10ဦးကတော့အပေါ်ဆုံးထပ်မံ3လနေရာတွေ့ရပြီးအသက်ရှင်တဲ့လက္ခဏာမတွေ့ရဘူးလို့လည်းမီးသက်တဖော်ဝင်ကပြောပါတယ်။ဒီနိုင်ငံတော်လိုင်းပြည်ဆောင်တက်ကရေနံမောက်ကိုတင်ဖို့ရဲဆိုတဲ့ဆွဆွချင်းနဲ့နိုင်ငံခြားရေနံတင်သမောတစင်းကိုဒီနေ့ပဲဖမ်းဆီးလိုက်ကြောင်းနိုင်ငံမှာရုံးမြင့်တန်ကြားဌာနကပြောဆိုလိုက်ပါတယ်။ဒီနိုင်ငံလာရချွန်တောင်ဘက်ဟော်မုစီလေချမ်းမှာတနင်္ဂနွေနေ့ကဂျားပြက်ဟန်တာဖမ်းဆီးတဲ့တင်မောမှာတင်မောသား12ယောက်လိုက်ပါလာကြောင်းလည်းသတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေကဒေသတွင်းကိုပါရိုက်ခတ်လာနိုင်တဲ့ကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာထုတ်ကိုယ်ဆိုင်ကတတိပေးလိုက်ပါတယ်။လူခွင့်ရေးပြဿနာတွေကြောင့်ငင်းချိုင်းတဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေတွေကြုံရနေတာကိုဒေသတွင်းနိုင်ငံတွေဝန်ဝင်ဖြစ်ရှင်းကြဖို့လဲမလေးရှားနဲ့ထိုင်းနိုင်ငံခီးစဉ်တွေအဆုံးသတ်ဖြစ်မလေးရှားနိုင်ငံမှာသတင်းစာရှင်းလင်းပွဲတွေမြန်မာနိုင်ငံကလူခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆိုင်ရန်ကြီးလေးကဒီကနေ့ပဲတတိပေးပြောဆိုလိုက်တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လုံးကြီးညာပေးကြတာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ် VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဒိုင်နိုမီတာ16.25ရုပ်ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington, this